ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တန်းကျေးရွာမှာရွာသား၃လောက်ကိုမြန်မာစစ်တပ်ကထိုင်နေထားစဉ်အတွင်းပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်သေဆုံးသူ၆ဦးရှိခဲ့ရမှာဒဏ်ရာရသူ၁ဦးထက်ကတဦးဟာလည်းမနေ့ကရန်ကုန်မြောက်အုတ်ကလာပဆေးရုံမှာဆုံးပါသွားပါတယ်။ဒါအပြင်ပြည်ခဲ့တဲ့လာတော့ကလည်းမြောက်ဦးမြို့နယ်လက်ကကျေးရွာမှာဖြစ်တဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရခဲ့သူတဦ ာပေးနေရကနေအဲ့ဒီထက်ကကြောက်တမ်းရွာသားဦးအောင်လင်းကျော်ဟာအချိန်လေးပိုဆိုးလာလို့ရန်ကုန်မြောက်ဥက္ကလာပမေရာဝီစေယုံအထူးကျမ်းမဆောင်အထိခေါ်ယူပြီးကုသခဲ့ရတာပါဒါပေမဲ့မနေ့ညနေပိုင်းကကွယ်လွန်သွားတယ်လို့မီတာစုဝင်သူက VOA ကိုပြောပါတယ
်ပထမစစ်တမစေကုဒါရဲ့ရှင်ငုံပြောလို့ကျွန်တော်ရန်ကုန်ကြောက်ပြီးစေကုလာပေါ့စေကုရဲ့အချိန်မှာတင်းရံတရာကဒီဟိုနာလုံးမသိရလို့ပြောကုသလို့နေရာလေးတော့မင်းကမင်းနိုင်မှာဆုံးသွားတယ်ဟုတ်ရင်ဝယ်လာတယ်ကောင်းတယ်ကောင်းတယ်လာပြီးတော့ဒီတဲတော်မျိုးပေါ်မှာလေအကျုံမှာ
ဒါအပြင်မြောင်မြုပ်နယ်တွင်းကပြီးခဲ့တဲ့လအတွင်းပြစ်ခတ်မှုတွေကြောင့်တန်ရာရရှိသူလက်ကရွာသားဦးကျော်သိန်းဟာလည်းဒီနေ့မနေ့မှကွယ်လွန်သွားတယ်လို့လက်ကကျေးရွာအုပ်ချုပ်ရေးမှူးဦးအောင်ကမ်းမြစ်က PUA ကိုအတည်ပြုပြောပါတယ
်ဦးကျော်သိန်းကဒီနေ့မနေ့ကျောင်းရုံးတွင်ကြားပါလားဟုတ်လား
ဦးကျော်သိန်းဟာဧပြီလကမြောက်မြုပ်နယ်လက်ကကျေးရွာမှာတမတော်ရဲ့ဖြစ်ကမှုဖြစ်စဉ်တွင်ထိခိုက်တန်ရာရရှိရာကနေရန်ကုန်မြို့ကတင်900ဆစေယုံအထူးကျမတ်ဆောင်မှာစေကုသရင်ဒီနေ့မေလ15ရက်မနက်ပိုင်းမှာစုံပါသွားခဲ့တာပါပြီးခဲ့တဲ့လတွင်မြောက်ဦးနီးရဲတိုင်းရင်ဌာနချုပ်ကိုအေအေလက်နက်ကင်ဖွဲ့ကတိုက်ခတ်ခဲ့တာကြောင့်အနီးနားမှာရှိတဲ့လက်ကရွာကိုစစ်တပ်ကဝန်ရောက်ရှင်းလင်းခဲ့ရမှာရွာခံမျိုးသမီးတူနှလုံးရောဂါနဲ့သေဆုံးခဲ့ပြီးအခုဦးကျော်သိန်းကတော့ကြီးထိမှန်ပြီးတန်ရာရလို့စေယုံပို့ခဲ့ရတာပါကျောက်တန်းရွာဖြစ်စဉ်မှာတော့ရွာသား300နီးပါးကိုစစ်တပ်ကဖမ်းထားစဉ်တွင်ညပိုင်းပြစ်ခတ်မှုတွေဖြစ်လို့လူ6ဦးသေဆုံးပြီးတော့10ဦးတန်ရန်ရရှိခဲ့ပါတယ်။အဲဒီမှာတန်ရန်ရခဲ့ပြီးမနေ့ကသေဆုံးသွားတဲ့ဦးအောင်လင်းကျော်ရဲ့ဇနီးဖြစ်သူကတော့ရတိတောင်မှာမိဖွားနေတယ်လို့ရတိတောင်မဲဆန္ဒနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကပြောပါတယ
်။ညောက်ကလာပါစေရင်ကိုခေါ်လာတဲ့ကတိမင်းကမလိုက်နိုင်ဘူး။မနေ့ကတော့ရတိတောင်ကမျိုးပေါ်မှာပြည်မင်းကခလေးမျိုးတွေဆိုတဲ့တဲ့နဲ့ကြားထားပါ
ဒီလက်နက်တိမှန်သိဆုံးသွားတဲ့ရွာသားတွေဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးတွေးမှုဘုံမှုချုပ်စုံမင်းတို့ကိုဆက်တွယ်မေးမြန်းရမှာအခုလို့ပြောပါရစေ
။ဒီဘက်ကလည်းကျွန်တော်မသိရဘူး။မသိရတော့ပြစ်ခတ်မှုတွေလူတယောက်ပြီးဆုံးပါညာဆိုတဲ့တိကျလာတော့တွေးတယ်။ရန်ကုန်မှာလည်းမသိဘူးအဲ့လိုမျိုးတော့တွေးတယ်။
ကြောက်တောင်းရပြစ်ခတ်မှုဖြစ်စဉ်မှာတော့ရွာသားတွေကိုဖမ်းနှားစဉ်လူအုပ်နဲ့ထွက်ပြေးဖို့ကြိုးစားလို့ပြစ်ခတ်ရတယ်လို့မြန်မာစစ်တပ်ကပြောထားပါဗျ။အဲဒီမှာဖမ်းဆီးထားတဲ့ရွာသားတော်များများကိုပြန်လုပေးခဲ့ပြီးရှစ်ဦးကတော့အေးအေးနဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့တရားစွဲဖို့လုပ်နေပါဗျ။လက်ရှိရခိုင်ပြည်နယ်အတွင်းမှာတော့မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးအေးဖွဲ့တို့ကြားစစ်ရေးပဋိပက္ခပြင်းထန်နေစေဖြစ်ပါဗျ။မနေ့ကကြောက်တောင်းမြောက်ဦးမြို့နယ်ဘက်မှာအနည်းဆုံး၄နေရာတိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံရွာသားတွေကလည်းစစ်ပေးသိမ်းရှောင်နေရပါဗျ။ကျောက်တော်မြို့နယ်မင်းသားချောင်းဆယ်နဲ့တည်ချောင်းလက်ပံချေးရွာကြားမနေ့ကတိုက်ပွဲကြောင့်လက်ပံချေးရွာသားတွေစစ်ပေးသိမ်းရှောင်နေရတယ်လို့ဒေသခံကုကျော်လှမ်းမြစ်ကပြောပါတယ်
တိုက်ပွဲကတော့မနေ့9နာရီနေ့ခင်း7နာရီဖြစ်တယ်ကျောက်တော်ဘလာဝကားလင်းပြီးအဲ့ဒါမင်းသားချောင်းနဲ့တည်ချောင်းလက်ပံပေါ့အဲ့ဒီရွာနာကဖြစ်တဲ့ဒေသနဲ့လက်ပံချေးရွာကဒေသခံပြည်သူတွေထွက်ပြေးလာကြတာလေအဲ့ဒီမင်းသားတော်ချေးရွာကရွာကြီးအဲ့ဒီရောမှာဒုက္ခတွေက94ဦးရောက်တယ်အင်ထောင်စုက79ဦ
းမနေ့ကမြောက်ဦးမြို့နယ်တောင်ဦးကျေးရွာနေတိုက်ပွဲဖြစ်ပွားခဲ့ပြီးတောင်ဦးရွာသား1000နီးပါးဟာကြောက်တော်မြို့နယ်ဂျနင်းကန်ရွာဘက်ကိုစစ်ပေးသိမ်းရှောင်လာရတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်စည်ရေးပဋိပက္ခအတွင်းအရသားတွေထိခိုက်နေမှုအပေါ်အစိုးရတရအနေနဲ့ကူညီဖြေရှင်းဖို့လိုအပ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါတယ
်ဒီအကျင်းနဲ့ပြည်သူတွေမျိုးစားပင်ဖြစ်နေရတာကိုတော့ကျွန်တော်တို့လည်းမလိုလားဘူးအဲ့ဒါကကျမတို့ဒီရခိုင်ပြည်ဘက်မှာဖြစ်ပေါ်နေတဲ့ဒီတိုက်ပွဲတွေကြောင့်စကိုရဲ့ကြေးရော်မှာမနေသေးတော့တခြားမျိုးနေတခြားကြေးရော်အမေနာကြေးရော်တွေပေါ့လာပြီးတော့ခိုးလုံနေတာဆိုရယ်အခုဆိုပေါင်းကျော်ရှိနေပြီဆိုတော့ဒီတာဝန်ရှိတဲ့ဒီအစိုးရအနေနဲ့ကလည်းပေါ့နော်ဒီလိုဖြစ်နေတဲ့ပြဿနာကိုပေါ့လေအဲ့ဒါကိုဝင်ပြီးဖြေရှင်းပေးဖို့လိုတယ်လို့ကျမအနေနဲ့ပြောချင်ပါတယ
်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲကြောင့်ဒေသခံရွာသား 38,000 ကျော်စစ်ဘေးသိမ်းရှောင်နေရပြီးအစိုးရအနေနဲ့အကူအညီပေးဆောင်မှုအားနည်းနေတယ်လို့ဒေသခံလူရှင်တွေအကူအညီပေးဆောင်မှုအပေါ်တန်တန်ထားတဲ့အခြေအနေကြောင့်စစ်ဘေးရှောင်တွေနေထိုင်စားသောက်ရေးမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့စစ်ရှောင်အကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ